ရခိုင်ပြည်နယ်ဘူးတီတောင်မောင်တော်ဒေသမှာညမထွက်ရအမိတ်ပုံမှန်144ကိုတက်တန်းဆက်တိုးလိုက်ပါတယ်။အခုလိုပုံမှန်144ကိုတက်တန်းတိုးထုတ်ပြန်ရတာဟာနယ်မြေရင်းလုံခြုံရေးစိုးရိမ်နေရတဲ့အခြေအနေနဲ့ကြီးရွာအုပ်ချုပ်ရေးမှုတချို့ကိုအသက်အန္တရာယ်ရင်ရှာမှုတွေရှိနေတဲ့အတွက်ကြောင့်ဖြစ်တယ်လို့ဘူးတီတောင်ပြည်နယ်စုတော်ကိုယ်စားလှယ်ကပြောပါရတယ်။ဒေသခံတွေအတွက်ပုံမှန်လုပ်ငန်းခွင်လောက်ကင်မှုခီးတွာလာမှုအတွက်အထက်ထရှိပေမဲ့အခုလိုလုံခြုံရေးအခြေအနေရပုံမှန်144ထုတ်ပြန်ထားတာကစိတ်ချရတဲ့အခြေအနေဖြစ်တယ်လို့ဒေတာခန်တွေကပြောပါတယ်ဆက်တွယ်စုံလင်ထားတဲ့မဆုမွန်ကပြောပြပေးပါမယ်ရှင
်ဟုတ်ပါတယ်ရခိုင်ပြည်နယ်ဘူးစီအောင်မောင်တော်ဒေတာဘက်မှာနေဆက်လုံခြုံရေးနေသားဆောင်တက်စကန်တချို့အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းနေမြေလုံခြုံရေးအရာညမထွက်ရအမိတ်ပုံမှန်144ထုတ်ပြန်ပြီးစစ်စင်ရေးနေမြေဖြစ်တဲ့မှခါတက်မတော်ကရဲတပ်ဖွဲ့နဲ့အတူလုံခြုံရေးယူထားတာဖြစ်ပါတယ်ဒီလိုမျိုးနယ်မြေလုံခြုံရေးအရာထုတ်ပြန်ထားတဲ့ပုံမှန်144ညမထွက်ရအမိန့်ကိုပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကနေစလို့ည9နာရီကနေမနက်6နာရီအစည9နာရီကနေမနက်9နာရီထိပြန်လည်လျှော့ပေါ်ထုတ်ပြန်ပေးခဲ့ပါတယ်။ဒါပေမဲ့လို့ပုံမှန်144ကိုတော့လအလိုက်တက်တန်းစတိုက်တိုးလာခဲ့တာမှပြီးခဲ့တဲ့ဇွန်လ9ရက်နေ့ကနေစလို့နောက်ထပ်2လတက်တန်းထပ်တိုးလိုက်ပါတယ်။ဒါကတော့နယ်မြေတွင်ကြေးရွာတွေကအုပ်ချုပ်ရေးမှုတွေကိုအသက်အန္တရာယ်ရန်ရှာမှုတွေနဲ့အကြမ်းဖက်မှုတွေရှိနေစေဖြစ်တဲ့အတွက်နေနေလုံးကြုံရေးအရာညမထွက်ရအမိန်ပုံမှန်144ကိုထပ်တိုးထုတ်ပြန်လိုက်တာဖြစ်တယ်လို့ဘူးတီတော်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းက VOA မြန်မာပိုင်းကိုပြောပါတယ
်ဒီမှာလုံးကြုံရေးအခြေအနေကဒီမှာအပြည့်နဲ့လို့အကျဉ်းဖက်မှုတွေကရှိနေတယ်ဒီတွေကြောင့်လုံးကြုံရေးကဒီမှာလူတန်တရားမှအရေးကြီးနေတဲ့အခြေအနေတွေဒီတွေကြောင့်ပုံမှန်144ကိုထုတ်ပြန်လိုက်တယ်ကျွန်တော်ရခိုင်တိုင်းရင်းသားတွေရဲ့ကြီးတော်ဒီမှာကျွန်တော်လုံးကြုံရေးကိုချင်းပို့လို့နေတယ်ပန်လီရော်တွေဝင်ပြီးတော့အကျဉ်းဖက်နေတယ်နောက်တော့ကျွန်တော်ရခိုင်တိုင်းရင်းသားတွေရွာတွေကိုဝင်မလာဘူးလို့ကျွန်တော်ပြောလို့ဘူးများဘူးအဲ့ဒီတွေကြောင့်ကျွန်တော်ရခိုင်တိုင်းသားရဲ့ရွာတွေကိုကျွန်တော်လုံးကြုံရေးကိုကျွန်တော်ပြင်းထားပြတယ်လို့ကျွန်တော်မြင်ပါတယ်
ရခိုင်ပြည်နယ်အတွင်းအထူးသဖြင့်ဘူးတီတော်မောင်နှောဒေသရင်းကဒေသခံပြည်သူတွေအတွက်လုံခြုံရေးနဲ့နေမြေတည်ငြိမ်ရေးတရားဝင်စိုးမိုးရေးလုံခြုံရေးအစီအမံတွေကိုရခိုင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရတွေဘက်ကစနစ်တကျထပ်တိုးဆောင်ရွက်ပေးဖို့နဲ့ဒီကိစ္စနဲ့ပတ်သက်လို့လည်းရခိုင်ပြည်နယ်လွှတ်တော်တွေမှဆွေးနွေးဖို့လည်းရှိတယ်လို့ဘူးတီတော်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါတယ
်လုံခြုံရေးအရာကျွန်တော်တို့အခြေအနေတွေကစိုးရိမ်နေရတဲ့အခြေအနေဖြစ်လာတဲ့ဆိုတော့ကျွန်တော်တို့လာမယ့်လွှတ်တော်မှာတော့ကျွန်တော်တို့ဆွေးနွေးဖို့တော့ရှိလာမယ်ကိုအနေနဲ့ဆိုရင်ကျွန်တော်တို့ဒီမှာရှိနေတဲ့လူကျိုးတက်ဖို့ဝင်နေအဲ့ဒါတက်မတော်သားတွေပေါ့နော်ကျွန်တော်တို့တရားဥပဒေစိုးမှုနဲ့ကျွန်တော်တို့လုပ်တဲ့နေလို့ကျွန်တော်မြင်ပါတယ်အဲ့ဒါကြီးခိုင်းပြည်နေသေးတော့ဘုရားမောင်တော်မှာရှိနေတဲ့ဗန်ဒီရော်တွေလည်းကျွန်တော်တို့နိုင်ငံတော်ရဲ့အထုတ်အားအနာအောက်မှာရှိနေတဲ့အတွက်ကြောင့်မြန်မာနိုင်ငံဆိုတဲ့ကိုယ်စီစီချင်းတာကိုနားလည်ပြဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျအခုလိုရခိုင်ပြည်နယ်ဘူးတီတော်မောင်တော်ဒေသတွေတမှာည9နာရီကနေမနက်9နာရီအထိရမထွက်ရအမိတ်144ထုတ်ပြန်လိုက်တဲ့အပေါ်ဒေသခံပြည်သူတွေရဲ့စီးပွားရေးနဲ့နေစဉ်ဘဝပုံမှန်လုပ်ငန်းခွင်သွားလာလုပ်ကိုင်ရေးတွေမှာအခက်အခဲဖြစ်ပေမဲ့လို့နေမြေလုံခြုံရေးအတွက်အခုလိုလှုပ်ဆောင်လိုက်တဲ့အပေါ်ဒေသခံတွေကတော့ကြိုးဆိုပါတယ်ရခိုင်ဒေသခံတို့လည်းဖြစ်တဲ့ကိုစောစောထုံးကတော့ဒေသတွေလက်ရှိလုံခြုံရေးအခြေအနေနဲ့ပတ်သက်လို့အခုလိုပြောပြပါတယ
်ဘုမားတရားလေးစီလေးထုတ်ပြန်လိုက်တဲ့အခါကျတော့ဒီဒေသခံတွေရဲ့စီးပွားရေးနဲ့တခြားသောလူမျိုးရေးဘက်မှာတော့ထိခိုက်မှုတော့ရှိတာပေါ့လေနော်ဒါပေမဲ့တဖက်ကကြည့်လို့ရှိရင်လည်းပဲဒီလုံခြုံရေးအခြေအနေအရာကတော့ကျွန်တော်တို့ကလည်းဒါလိုအပ်တယ်လို့တော့မြင်နေပေါ့လေနော်ဘာလို့ဆိုတော့ဒီဒီအော်တိုဘာကိုရေးနေကနေစပြီးတော့မှဒီနေ့အထိကိုအကျင့်ပဲမားတွေကနေပြီးတော့မှဒီစုပူမုံကိုဖြစ်စေတဲ့ဒီကြည့်ရောအဆိုရပိုင်းနဲ့တက်တက်တဲ့ဒီပြည်ကလေးအတိုင်းဝိုင်းကပုဂ္ဂိုလ်တွေကိုဒီရန်ရှာတာတို့တက်တက်တို့ရှိတဲ့ခါကျတော့ဟိုဒါတော့ကျွန်တော်တို့အမြင်နဲ့ဆိုလို့ရှိရင်တော့ဒါလုံတဲ့တဲ့ကိစ္စပေါ့နော်ဟိုလိုအပ်တယ်လို့တော့မြင်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်2016ခုနှစ်အောက်တိုဘာလ9ရက်နေ့ကနေစလို့ဘူးတီတောင်နဲ့မောင်နှောခရိုင်နယ်သားဆောက်ရဲစခန်းနဲ့အစမ်းဖတ်တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းစစ်တပ်နဲ့ရဲလုံခြုံရေးကနေမြေရှင်းလင်းရေးလုပ်တဲ့အချိန်မှာလူခွေချိုးပေါက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တယ်ဆိုပြီးကုလသမဂ္ဂဘက်ကတော့စုံစမ်းစစ်ဆေးရေးအဖွဲ့ဆီလွတ်ဖို့ပြင်ဆင်နေချိန်မှာပဲရခိုင်ပြည်နယ်အတွင်းမှာအုပ်ချုပ်ရေးမှုတချို့တက်ဖြတ်ခံရတာလို့လုံခြုံရေးစိုးရိမ်နေရတဲ့အခြေအနေတွေကြောင့်ဒေသတွေမှာတော့အခုလိုပုံမှန်144ကိုထုတ်ပြန်ထားရတဲ့အနေအထားဖြစ်ပါတယ်ရှင်